ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေမှုတွေနဲ့ပတ်သက်ပြီးအများဆုံးပြည်လည်အောင်ဖြေရှင်းဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဒုဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးစိုးဝင်းတို့ကိုမကြာခင်ရက်ပိုင်းမှာတွေ့ဆုံဆွေးနွေးကြဖို့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စစ်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဖိတ်ကြားလိုက်တယ်လို့သိရပါတယ်ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS အနေနဲ့ကတော့လက်ခံတွဲဆုံဖို့သဘောတူထားပြီးအများဆုံးတွဲဆုံဆွေးနွေးနိုင်ဖို့ပြင်ဆင်နေတယ်လို့ RCSS အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်က RFA ကိုအခုလိုပြောဆိုပါတယ်
။အခုလောလောဆယ်ကတော့ဒီဘုံမူကြီးဆိုင်ငန်းက၄ရက်နေ့မှာဥဇော်ထေးနဲ့တကွတမှုတချို့နဲ့တွေ့တယ်လို့ပြောပါတယ်နော်။အဲ့ဒီမှာပုဂ္ဂထာကြီးရော့စစ်ကနေပြောမှာအတိုင်မင်ခံပုဂ္ဂိုလ်နဲ့တော်လကောင်နောက်ပြမဒုကာချုပ်နဲ့တော်လကောင်တွေ့ဖို့သူတို့အဆိုပြုတယ်ပေါ့နော် RCSS နဲ့တပ်မတော်ကြားထဲမှာသူတို့ချုပ်ဆိုထားတဲ့တပ်မတော်ပါတာပေါ့နော်ချုပ်ဆိုထားတာအကုန်လုံးက bilateral ဆိုတော့နှစ်ဖက်ပေါ့နော်နှစ်ဖက်ချုပ်ထားတဲ့စာချုပ်အဲ့ဒီစာချုပ်တွေကအစိုးရဘက်ကအတိတ်ပဲကောက်တာတစ်မျိုး RCSS ဘက်ကအတိတ်ပဲကောက်တာတစ်မျိုးဒါကြောင့်မလို့သူတို့တိုက်ပွဲတွေခဏခဏဖြစ်အဲ့ဒီဥစ္စာတွေကိုသူတို့အမြန်ဆုံးရပ်နိုင်အောင်သူတို့ပြန်မလို့ဆွေးနွေးမယ်လို့အဲ့ဒီစာကိုသူတို့အမြန်ဆုံးလုပ်မယ်လို့ပဲပြောတယ်ဒါပေမဲ့ရက်ချင်းတော့မပေးသေးဘူး
ရှမ်းပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS အဖွဲ့တို့အကြားရှမ်းပြည်နယ်ထဲမှာနယ်မြေပြဿနာကြောင့်မကြာခဏတိုက်ပွဲဖြစ်ပွားနေရတာဟာအပြည့်အခရက်စရေပဏာမသဘောတူစာချုပ်ချုပ်ဆိုခဲ့ချိန်ကရှင်းလင်းမှုမရှိခဲ့ဘဲတစ်ဖက်နဲ့တစ်ဖက်အယူအဆလွဲမမှုတွေကြောင့်အခုလိုတိုက်ပွဲတွေဖြစ်ပွားနေတာဖြစ်တဲ့အတွက်နှစ်ဖက်ရှင်းလင်းမှုရှိအောင်ဆွေးနွေးသွားကြဖို့ရှိတယ်လို့လည်းသိရပါဗျ။ဒီခီးစဉ်မှာ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စစ်ဟာအမျိုးသားပြည်နယ်သစ်မြတ်ရေးနဲ့ငင်းငင်းရေးဘူဟုဌာနဒုဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တက်ဆွေနဲ့လည်းတွေ့ဆုံသွားဖို့အစီအစဉ်ရှိတယ်လို့လည်းသိရပါတယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့ဟာပြည်နယ်အဆင့်အပြည့်ခန့်ရက်စဲရေးပဏာမသဘောတူညီချက်ကို2012ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာလက်မှတ်ရေးထိုးခဲ့ပြီးပြည်ထောင်စုအဆင့်အပြည့်ခန့်ရက်စဲရေးပဏာမသဘောတူညီချက်ကိုတော့2012ခုနှစ်ဇန်နဝါရီလ16ရက်နေ့မှာအစိုးရနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ခင်ဗျာ။